မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒါဂျက်ဆန်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြစ်ရအောင်တောင်းဆိုတတ်ရမယ်လို့ပြောဆိုလိုက်ပါတယ်။2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအားလုံးပါဝင်မဲပေးနိုင်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို့လည်းပြောပါတယ်။အပြည့်အစုံကတော့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲဆိုင်ရာအသိပညာပေးဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒါဂျက်ဆန်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြစ်ကိုရအောင်တောင်းဆိုတက်ရမယ်လို့အခုလိုပြောဆိုလိုက်ပါတယ
် Burmese people have to demand answers just because a process may be flawed
မြန်မာပြည်သူတွေကမိမိတို့လိုချင်တဲ့အဖြစ်ကိုတောင်းဆိုတက်ရပါမယ်ရွေးကောက်ပွဲဖြစ်စဉ်မှာအားနည်းချက်တွေရှိနေတယ်ဆိုပြီးမဲမထည့်ပဲနဲ့တော့နေလို့မရဘူးပိုပြီးယုံကြည်ရတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့အစိုးရမျိုးတက်လာဖို့မိမိတို့ဘက်ကတက်နိုင်သမျှပါဝင်ရပါမယ
်ဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တာပါလက်ရှိရေဘေးသင့်ပြည်သူတွေအပါအဝင်မငြိမ်မသက်တဲ့တိုင်းရင်းသားဒေသကလူတွေအားလုံးဟာမြန်မာနိုင်ငံသားတွေဖြစ်တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအားလုံးပါဝင်မဲပေးနိုင်အောင်တာဝန်ယူဆောင်ရွက်ရမယ်လို့ Miss Jackson Leslie က VOA ကိုပြောပါတယ
် UEC has a responsibility to see that people in those areas can vote
တိုင်းရင်းသားဒေသတွေကလူတွေအားလုံးမဲပေးနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်တိုက်ပွဲတွေကြောင့်အဲ့ဒီဒေတာတွေမှာရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်တောင်အခြားမဲပေးနိုင်ဖို့နည်းလမ်းတွေရှာဖို့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်။ဥပမာကြိုတင်မဲပေးတာမျိုးလို့ပေါ့။ဘာပဲပြောပြောမငြိမ်သက်တဲ့ဒေတာတွေကလူတွေအားလုံးမဲပေးနိုင်ဖို့ကတော့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်။တိုက်ပွဲတွေဖြစ်နေတယ်ဆိုပြီးခြံထားဖို့တော့မသင့်ပါဘူး။
ရွေးကောက်ပွဲမကျင်းပမီနဲ့ကျင်းပစဉ်ကာလတွေမှာလူမျိုးရေးဘာသာရေးအဓိကယုံနေမရှိလာဖို့အတွက်ဂရုစိုက်တင်ပြီးနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလှုံ့ဆော်မှုတွေနဲ့ကင်းရှင်းနေဖို့လိုအပ်တယ်လို့ Miss Jackson Leslie ကပြောပါတယ်
။ It's certainly the responsibility of both the election commission and the department charged with the administration of the election.
ရွေးကောက်ပွဲကော်မရှင်ပါဝင်ရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ကူညီဆောင်ရွက်ကြတဲ့စောင့်ကြည့်နေကြတဲ့အရက်ဖက်လူမှုဖွဲ့စည်းတွေအားလုံးကလူမျိုးရေးဘာသာရေးအခြေအနေတွေကိုတတိထားစောင့်ကြည့်နေရပါမယ်။နိုင်ငံရေးပါတီတွေအနေနဲ့လည်းသွေးထိုးလှုံ့ဆော်တာမျိုးတွေမလုပ်ဖို့တာဝန်ရှိပါတယ်။လူမျိုးရေးနဲ့ဘာသာရေးတင်းမာမှုတွေဟာအခြေအနေဖြစ်လာနိုင်တာကြောင့်တာဝန်ယူမှုရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလုံဆောင်မှုတွေနဲ့ကင်းရှင်းပြီးအကြောင်းကြောင့်အထူးကြုံဖြစ်လာမယ်ဆိုရင်တောင်ရှုံချကြရပါမယ်
Miss Jackson Leslie ဟာရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူတစ်ယောက်ဖြစ်တာကြောင့်သူ့ရဲ့အတွေ့အကြုံအရရွေးကောက်ပွဲတိုင်းမှာအဟန့်အတားတွေပြဿနာတွေရှိပေမဲ့လည်းပြည်သူတွေကကြော်လွားဖို့အတွက်ကြိုးစားကြရမယ်လို့အကြံပြုပါတယ်August 15ရက်နေ့ကနေ22ရက်နေ့အထိမြန်မာပြည်ကိုရောက်ရှိနေတဲ့ရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူ Miss Jackson Leslie ဟာရန်ကုန်မန္တလေးပဲခူးနဲ့ပဲခူးကူမြို့တွေကိုတွားရောက်ခဲ့ပြီးကျောင်းသားအဖွဲ့အစည်းတွေမတန်ဆွမ်းသူတွေအမျိုးသမီးအရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးလာမယ့်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအလုံးပါဝင်မဲပေးနိုင်ရေးအတွက်အကြံပေးမှုတွေပညာပေးမှုတွေပြုလုပ်ခဲ့ပါတယ်ရှင်